ယူကရိန်းအလဲပိုင်းမြို့ကအရက်သားတွေကိုရုရှားဒုံးကျည်တွေနဲ့ဒီနေ့ဖြစ်ခတ်ခဲ့လို့အနည်းဆုံး12ဦးသေပြီး25ဦးထိဒဏ်ရာတွေရခဲ့ကြပါတယ်။ရုရှားအနေနဲ့စစ်ရေးအရေးပါမှုမရှိတဲ့ဒီဗနက်ရှာမြို့အရက်သားပြစ်မှတ်ကိုတက်ခိုက်ခဲ့တာကပြောင်းအကျန်းဖွဲ့လိုက်တာပါလို့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကရှုတ်ချလိုက်ပြီးကလင်းငယ်တယောက်လည်းသေးတဲ့အထဲပါသွားခဲ့တယ်လို့ဆိုပါတယ်။နေတော့ကီဗ်ရဲ့အနောက်တောင်ဘက်မှာရှိတဲ့ဒီမြို့မှာရုရှားဒုံးကျည်3စီးကြောင်းကျုံးတဲ့နားကလူနေဆောက်အုံတွေပျက်စီးခဲ့ရတယ်လို့လည်းယူကရိန်းရဲ့အမျိုးသားအဖွဲ့ကဆိုပါတယ်။အခုလိုရုရှားတွန်းချီတက်ခဲမှုကြောင့်ပေါက်ကွဲမိလောင်မှုတွေဆက်ဖြစ်ခဲ့ပြီးအနားကရပ်ထားတဲ့ကားရန်တာတဲ့နေရာမှာလည်းကားအစီ50မီဆက်လောင်ပေါက်ကွဲသွားခဲ့ရတယ်လို့ရဲတွေကဆက်ရှင်းပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းရုရှားတက်ခဲမှုတွေအတွင်းရပ်သား9ဦးသေဆုံးခဲ့တယ်လို့ယူကရိန်းသမ္မတရုံးကပြောခဲ့ပြီးနောက်အခုလိုဗနီရှာမြို့ကိုဆက်ပြီးတက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျ။